ဆရာတော်ဦးခေမာစာရဖျားမြန်မာစီစိုးကတာသနာရေးဝန်ကြီးရဲ့လျှောက်ထားချက်အရဆိုရင်မြန်မာနိုင်ငံမှာတန်ဃာတော်တွေလမ်းပေါ်ထွက်ဆန္ဒပြနေတဲ့ကိစ္စဟာရမ်းပြုံများအဖွဲ့ဥက္ကဋ္ဌအရှင်ဖျားဦးခေမာစာရတဦးဒီကနေကြိုးကင်ဆောင်ရွက်နေတယ်လို့စွပ်စွဲထားပါတယ်ဖျားဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုများဖြေရှင်းကြမှာလဲဖျား
ဦးဇင်းပြောရှင်တာကတော့အဓိကအဖြစ်ကအာဒီနေ့ဒီလိုအားလုံးပါဝင်ပြီးတော့ဆန္ဒပြလာတာတွေဟာဒီကုံစည်နှုံပြဒနာဥပဒေမေအုပ်ချုပ်တဲ့ပြဒနာ1990ခုနှစ်တုန်းကရွေးကောက်ပွဲမှာနိုင်ခဲ့တဲ့ပါတီကိုအာဏာမလွှဲပေးတဲ့ပြဒနာ1988ခုနှစ်တုန်းကရှစ်လီလုံဒီမိုကရေစီအရေးတော်ပုံကာလတုန်းကဒီမိုကရေစီပေးပါမယ်ဗျာသားတွေကိုအနိုင်ရတဲ့ပါတီကိုအာဏာလွှဲပေးပါမယ်ဆိုပြီးတော့အာဏာရှင်တွေကကတိပေးခဲ့တာတွေရှိတယ်။ဒါတွေကဘာမှမလုပ်ပေးဘူး။နောက်တစ်ခုကခဏကပြောတဲ့ဒီအထွေထွေတက်တည်မှုကြောင့်ပြည်သူတွေရဲ့ဘဝဟာအင်မတန်မှဆိုးဝါးနေတာဦးဇင်းတို့တွေ့ရတယ်။နိုင်ငံတို့ရဲ့အခြေအနေကလည်းအင်မတန်မှကြားဆုံးနေတာကိုလည်းဦးဇင်းတို့တွေ့ရတယ်။ဒီအထွေထွေမကျေနပ်မှုကအဓိကအဖြစ်ဦးဇင်းထင်ပါတယ်ဒီနေ့လမ်းပေါ်ကိုလူတို့ရောက်လာတယ်လို့ဦးဇင်းမြင်တယ်။ဒုတိယတစ်ချက်ကဒီတန်ခါအဖွဲ့အစည်းတွေကိုဟလာထောက်လှမ်းရေးကနှီးပေါင်းစုံနဲ့ဒီအာဏာရှင်တွေကနေပြီးတော့ထိန်းချုပ်ထားတာတွေရှိတယ်တန်ခါအဖွဲ့အစည်းတွေကို။တန်ခါအဖွဲ့အစည်းတွေနဲ့တန်ခါနေနဲ့ကင်းကွာသွားတယ်။ဘင်္ဂအဖွဲ့အစည်းတွေကဘင်္ဂရဲ့အကျိုးစီးပွားလေးမဆောင်ရွက်နိုင်ဘူး။သာသနာရဲ့အကျိုးစီးပွားကိုလည်းမဆောင်ရွက်နိုင်ဘူး။အာဏာရှင်တွေရဲ့အကျိုးစီးပွားကိုသာဦးဇင်းတို့ဆောင်ရွက်နေတာတွေ့ရတယ်။ဒါကလေးပဲဘင်္ဂတရဲ့မကျေနပ်မှုကိုအဓိကဖြစ်စေခဲ့တယ်။နောက်ဆုံးအနေနဲ့ဦးဇင်းပြောချင်တာကစက်တင်ဘာ5ရက်နေ့ကဖြစ်သွားတဲ့ပခုတ်ကူမှာဟလာသမုဒ္ဒိဘင်္ဂတွေဒီဘင်္ဂတွေကနေပြီးတော့နိုင်ငံရေးတောင်းဆိုချက်တွေလုပ်နေတာမဟုတ်ဘူး။မြန်မာတနိုင်ငံလုံးညှင်းချမ်းသွားအောင်တစ်ကမ္ဘာလုံးညှင်းချမ်းသွားအောင်ပြည်သူတွေအားလုံးပြည်ရေသွားအောင်ဆိုပြီးတော့မြေတားပို့ကြတဲ့တန်ခါတွေဒီတန်ခါတွေကိုလမ်းဘေးကတက်တိုင်မှာကျိုးရှိပြီးတော့ရိုက်တာနှက်တာဖမ်းဆီးတာအတင်းအကျပ်လူဝက်လဲပစ်တာဒါတွေကနေပြီးတော့တန်ခါတွေရဲ့မကျေနပ်မှုကိုအဓိကဖြစ်စေခဲ့တဲ့အချက်တွေပဲဒါနဝတာကနေပြီးတော့ဒီအချက်တွေကိုသူတို့ရဲ့အပြစ်တွေကိုမမြင်ဘဲနဲ့ကြံတဲ့ပုံကိုယ်တွေကိုဦးစင်းတို့ကိုဟုတ်လားမဟုတ်မတရားနေပြီးတော့ဒီတန်ခါတွေကိုမင်းခွေအောင်လုပ်နေတယ်ဟုတ်လားတန်ခါအဖွဲ့စည်းတွေပြည့်စည်အောင်လုပ်နေတယ်ဆိုတာတွေကအင်မတန်မှဉာဏ်နဲ့စရာကောင်းတဲ့ဆော့ဖီရှိတယ်ဗျ။ဟိုနဝတဟာနောက်ဆုံးအဆင့်အနေနဲ့သူတို့ရဲ့နောက်ဆုံးနေ့တွေမှာသူတို့ဘဝကိုသူတို့ကေတင်ဖို့အတွက်မြစ်တပင်ပဲရရလိုက်ဆွေးတဲ့သဘောပဲရှိတယ်လို့ဦးဇင်းကတော့မြင်တယ်
။ရှင်ဖျားတို့ကိုတန်ခါရေးဝင်ကြီးကဆွဆွဲပြီးတော့မကြခင်မှာပဲနောက်တနေ့မှာရန်ကုန်မြို့ကတန်ခါတော်တွေကိုလမ်းပေါ်မထွက်ဖို့ဆန္ဒမပြဖို့တက်ဆိုင်ရာအာဏာပိုင်တွေကမော်တော်ကားတွေနဲ့လော့စပီကာတွေတက်ပြီးတော့လိုက်လံအော်ဟစ်ဒရီပေးနေပါတယ်ဗျာ။နောက်တစ်ခါရန်ကုန်မြို့ကတချို့ဘုန်းကြီးကျောင်းတွေမှာလည်းပဲဒီရဲတွေစောင့်ကြပ်ပြီးတော့မှအပြင်မထွက်ကြဖို့ဆိုပြီးသတိပေးထားပါတယ်။အဲ့လိုတွေဖြစ်နေတဲ့ကြားတွေကနေဂရိရန်ကုန်မှာတိမ့်နဲ့ချီတဲ့ဟာတန်ဃာတုနဲ့လူလူလက်မောထွက်လာတာဘာကြောင့်လို့ထင်ပါလဲခင
်ဗျ။ဦးဇင်းအမေကတော့အာနာနဲ့နေပြီးတော့ထင်းချုပ်လို့မရဘူး။ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ပေါ့။အာနာနဲ့နေပြီးတော့ဦးဇင်းတို့ဒီအတင်းအကျပ်နေပြီးတော့ထင်းချုပ်လို့ဘာမှမရဘူးဆိုတော့လူလူကပြသလိုက်တာပဲ။ဒါမတရားတဲ့အာနာမှန်သမျှကိုဖီဆန်ကြဆိုတဲ့ဦးဇင်းတို့ဒီဆောင်ပုတ်ပြည်သူဆောင်ဖို့ရဲ့အရာပေါ့ဒီနေ့လူတို့ကဆောင်ရွက်လိုက်တာဘဏ်ကဆောင်ရွက်လိုက်တာဒါအင်မတန်မှကောင်းမွန်တဲ့ဒါဥစဉ်တို့ဒီနိုင်ငံတို့အတွက်အမျိုးသားအတွက်အားလုံးဟာဘဏ်ကတွေပြည်သူတွေဒီလိုကြိုးပမ်းကြရတယ်လို့ဥစဉ်ကတော့မြင်ပါတယ်ဝမ်းလေဝမ်းသာပါတယ
်ဓမ္မဖျားအခုလို့ဒီအရှင်ဖျားတုံးတုံးနဲ့အတုံးတုံးရဆလို့ရှိရင်မတရားတဲ့အမိတ်အာနာဟုသမျှဆန့်ကျင်ကြဆိုတဲ့ဇကားတိုင်းရန်ကုန်တန်ဃာတုဟာစစ်စိုးဘက်ကနော်တက်ဆိုင်ရနိုင်ငံတော်တန်ဃာမဟာနာကဘက်ကသတိပေးချက်တွေကိုဆန့်ကျင်ပြီးတော့မှလမ်းပေါ်ထွက်ဆန္ဒပြရဲဆိုတာပြပကယဟန်တပားကကြိုးကင်လှုံ့ဆော်လို့မဟုတ်ဘဲနဲ့သူတို့မှခံစားချက်တွေပြင်းပြလို့ဆိုတဲ့အတိတ်ပဲပါလားဗျာ
သူတို့ရဲ့ခံစားချက်ကိုသူတို့ကထုတ်ဖို့တယ်ဆိုတော့ပို့ပြီးတော့မှန်တယ်ဥစဉ်တို့ကြိုးပမ်းနေတယ်ဆိုရလေမှန်ပါတယ်ဒါပေမဲ့လို့ဒီနေ့အချိန်ကြီးဥစဉ်တို့ကြည့်ရတာကတနင်္ဂနွေလုံးရဲ့ခံစားချက်ဟုတ်လားဘင်္ဂါတုတရားလုံးရဲ့ခံစားချက်တွေဟာအရေးကြီးဆုံးပဲလို့ဥစဉ်တို့မြင်ပါတယ်ဒီတိုင်းနဲ့ဖြစ်ရမှာပါ
ဒီရန်ကုန်မြို့မှာတိမ့်နဲ့ချီတဲ့တန်ဃာတော်တွေဒီကနေ့ထပ်မံဆန္ဒပြနေကြတာဆိုရင်ရှေ့အမြောက်ရှိတော့ပါပြီအဲ့ဒီတန်ဃာတော်တွေအနေနဲ့ရှစ်ဆက်ပြီးတော့ဗားဆက်လုပ်တယ်လို့အရှင်ဖျားမြင်ပါလေဖျား
ဦးဇင်းတို့ကတော့ဒီနိုင်ငံတို့ရဲ့အရှင်တွေကိုဦးဇင်းတို့မျိုးသားတွေရဲ့အရှင်တွေကိုတန်ဃာတုကလည်းသိပြီးသားဖြစ်ပါတယ်အပြည်သူတရားတော်ကလည်းသိပြီးသားဖြစ်ပါတယ်အာဏာရှင်တွေကိုမုန်းတယ်ပြောနေုံနဲ့မရပါဘူးလက်ရှိရှင်တွေကိုဦးဇင်းတို့ညှိတွားုံနဲ့မရပါဘူးဒါတွေကိုဦးဇင်းတို့အားလုံးကိုဖေရှားလိုက်ပြီးတော့ကောင်းမွန်တဲ့နိုင်ငံတနိုင်ငံဟာလာတိုးတက်တဲ့အမျိုးသားတရားလုံးဦးဇင်းတို့ထူထောင်ဖို့အရေးကြီးနေပါပြီ။ဒီမှတ်ပြမှတ်အထိဦးဇင်းတို့ကနေပြီးတော့လှုပ်သက်ပါတယ်လို့ဦးဇင်းတို့တန်ခါတို့များကိုလည်းရှောက်တော့ခြင်းနဲ့ပြည်သူတရားလုံးလည်းဦးဇင်းတို့မြစ်တရားခံခြင်းပါတယ
်။နိုင်ငံတော်တန်ခါမဟာနဂအဖွဲ့ရဲ့တပည့်တော်တို့တစ်ချိန်ကညွှန်ကြားလာကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဟာလာဂန္ဓဒုရဝိပဿနာဒုရကဒီယဟန်တမန်တွေအထုတ်တဲ့နဲ့
ကလည်းလမ်းပေါ်မှာထွက်တင်မှုဆိုတော့ညွှန်ကြားချက်တွေကိုအခုချိန်မှာပြန်လဲထုတ်သုံးလာတာတွေ့ရပါတယ်ဖျာဒါမဆလာခေတ်ကထုတ်ခဲ့တဲ့ဥပဒေတွေဘာကြောင့်လို့ထင်ပါလဲဖျာလုံးစံတော့အမြင်အရတော့ဒီနိုင်ငံတော်တန်ခိုးနိုင်ငံကဖွေရဲ့သဘောထားတော့မဖြစ်နိုင်ပါဘူးလိုရင်ထုတ်သုံးမယ်မလိုရင်ဒီလိုပဲခေါက်ထားမယ်ဒီအာဏာရှင်တွေရဲ့ဥစဉ်တို့ဒီလက်ထက်ကရေမောက်ရင်မောက်မယ်လမ်းကျန် အတန်ကတစ်ခုလုံးကမြင်နေကြတာပ
ါမြန်မာစစ်စိုးရဘက်ကကြီးညာချက်တွေရဆိုလို့ရှိရင်ဆန္ဒပြနေတဲ့တန်ဃာတုပေါ့နော်အထူးသဖြင့်ရန်ကုန်မြို့ကတန်ဃာတုထဲမှာ
တ
န်ဃာအတုအယောင်တွေပါပါတယ်ဆိုပြီးစစ်စိုးရဘက်ကဆွဆွဲနေတာရှိပါတယ်ခင်ဗျာဒါမှလို့ဒီတပည့်တော်တို့ဆက်တွယ်မင်းမြန်ကြည့်တဲ့အခါမှာလဲတန်ဃာအတုအယောင်ဆိုတာပါဝင်တယ်လို့ဒီမြင့်မြင့်တက်တည်တွေဆန္ဒပြတဲ့တန်ဃာတွေကပြောဆိုတာမရှိပါဘူးခင်ဗျာအရှင်ဖျားဘယ်လိုမြင်ပါလဲခင
်ဗျာဒါတော့မဖြစ်နိုင်ပါဘူးဦးဇင်းတို့အရေးယူဖို့ဒီတကိရိုးသားတဲ့တန်ဃာတွေတကိတန်ဃာအစ်စ်မှန်တွေကိုအရေးယူဖို့သူအကြောင်းပြနေတာပဲဦးဇင်းမြင်တယ်လှုပ်ရလှုပ်ရဖြစ်နေတဲ့ဒီအာဏာရှင်တွေရဲ့လောက်ဟန်တစ်မျိုးပဲဒါဦးဇင်းတို့သတိထားရမယ်